ဟုတ်ကဲ့ပါရှင်ပြည်ထောင်စုတိုင်းရင်းသားဝိုင်းရင်နိုင်ငံရေးခေါင်းဆောင်ကြီးတွေကိုပထမဆုံးအကြိမ်ဂါရဝပြုတဲ့အခမ်းအနားကိုဒီနေ့ရန်ကုန်မြို့တော်ဝန်နှင်းစီခမ်းမှာမှာကျင်းပခဲ့တာပါအဲ့ဒီအခမ်းအနားမှာတက်ရောက်ကြောခံခဲ့တဲ့ရှမ်းပြည်တို့တက်ရေးပါတီနာယကဗိုလ်ချုပ်စစ်တင်ကတိုင်းသားတွေလက်နက်ကင်တောင်းဆိုနေတဲ့ဒန်းတို့အခွင့်အရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်နေရရှ ဒီကမှာမှဒီမိုကရေစီမယ်ဒီကျင်းအေကမှုတွေရှိမယ်အဲဒီခါမှာမှဒီမိုကရေစီရေးတယ်လူခင်ရေးတွေကိုပေါ်ဆောင်နိုင်မှာဖြစ်တယ်အဲဒါကအရေးအလုံးကိုပြင်းနေတဲ့တရားနာရှင်အုပ်စုရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနေတဲ့တရားနာရှင်အုပ်စုဆန်းတဲ့စိတ်ကြိုက်ရေးဆွဲထားတဲ့နိုင်ငံမျိုးနိုင်ငံကပေါ်လာတဲ့2018ခုကြီးအချုပ်အခြေခံဥပဒေကိုပထမဆုံးကြည့်ရပါမယ်။ပင်လုံစာချုပ်ထဲမှာပါတဲ က်ဖြစ်ပွားနေုံမဲဆိုတဲ့အကြောင်းလည်းဗိုလ်ချုပ်စစ်ထင်ကပြောခဲ့ပါတယ်ဆလဘီပင်လုံစာချုပ်ထဲမှာပါတဲ့ဗိုလ်ချုပ်ဆံပေးထားတဲ့ဂတိကဝတ်တွေကိုဖြည့်ဆည်းပေးဖို့ကချင်လူမျိုးတွေကစိတ်ရှည်လက်ရှည်စောင့်ဆိုင်နေတယ်လို့ကချင်တိုင်းမင်ခံကောင်စီမျိုးသမီးကောင်းဆောင်ဒေါ်အင်ဖန်ဂျာလာကဒီနေ့အခမ်းအနားမှာပြောကြားခဲ့ပါတယ
်ပင်လုံဂတိကဝတ်မှာဗိုလ်ချုပ်အောင်ဆံပေးထားတဲ့သစ္စာစကားတွေကိုယနေ့တိုင်အောင်ကျွန်တော်တို့မမေ့ပါဘူးကချင်ကမားခဲ့တဲ့အကြောင်းအရာတွေရှိရင်လည်းခွင့်လွှတ်ပေးကြပါတောင်းပန်ပါတယ်ကချင်ကိုလည်းဖြစ်ကြပါလို့ကချင်တမိုင်းကြောင်းကိုလည်းလေ့လာပေးပါနောက်တစ်ချက်ကတမိုင်းကြောင်းကိုဘယ်တော့မှမဖြတ်ပေးပါနဲ့အပေါ်မှာရှိနေတဲ့နိုင်ငံရေးလုံးနေတဲ့ဥဆောင်နေတဲ့ခေါင်းဆောင်တွေပဲဖြစ်ဖြစ်အဖွဲ့အစည်းပဲဖြစ်ဖြစ်တမိုင်းကြောင်းကိုမဖြောက်ပေးကြပါနဲ့လို့ကောင်းတဲ့တမိုင်းပဲဖြစ်ဖြစ်ဆိုးတဲ့တမိုင်းပဲဖြစ်ဖြစ်တမိုင်းကိုမဖြတ်ပေးပါနဲ့တမိုင်းကြောင်းကိုအကုန်လုံးဖြတ်ဖြတ်ပေးလို့ဒုက္ခရောက်တယ်ကျမတို့ရဲ့ပင်လုံစာချုပ်ကပေရောက်သွားတယ်လည်းမသိဘူးအကုန်လုံးမေ့ဟာပြပြီဒါကြောင့်မလို့ယနေ့တိုက်အောင်ကျမတို့ကတိုက်ခိုက်နေရတယ်တိုင်းတစ်ပါးနဲ့တိုက်တာလည်းမဟုတ်ဘူးကိုယ်ချင်းချင်းပဲတိုက်နေကြတယ်အဲ့ဒီတော့ဒီဟာလည်းမဖြစ်တင်ဘူးမကြတော့အချိန်မှာတော့သမရဥသိသိင်ပြောသွားတဲ့သာဝရငိမ့်ချင်ရေးဆိုတာချိချောက်ရပြီလို့ကျမတို့ဒီလိုပဲမျှော်လင့်ပါတယ်
ဒီနေ့အခမ်းအနားမှာတိုင်းရင်းသားခေါင်းဆောင်တွေကိုလာရောက်ကြတော့ခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပင်လုံစိတ်တက်ဆိုတာတဦးနဲ့တဦးအပြန်အလှန်ယုံကြည်မှုတစ္ဆာရှိမှုထားနိုင်မဲ့စိတ်တက်ကိုဆိုလိုတာဖြစ်ကြောင်းနဲ့လူငယ်တွေကိုလည်းကိုယ်နိုင်ငံအတွက်ဂုဏ်ယူနိုင်မဲ့တစ္ဆာထားနိုင်မဲ့လူငယ်တွေဖြစ်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်ရှင်
။ပင်လုံစိတ်တက်လို့ကျမတို့ပြောတဲ့အခါမှာပင်လုံစာချုပ်ထဲမှာမပါခဲ့တဲ့တိုင်းရင်းသားများပင်လုံဆိုလို့ရှိရင်တိတ်မကျေနပ်ချင်ဘူး။ကျမဝင်ခံပါတယ်ဒါပေမဲ့ကျမစိတ်ဓာတ်ကိုဆိုလိုတာပါဒီညီလာခံနဲ့သဘောတူညီချက်ကိုဆိုလိုတာမဟုတ်ပါဘူးတဦးပေါ်တဦးတစ်ဖက်ပေါ်တစ်ဖက်ယုံယုံကြည်ကြည်နဲ့သစ္စာထားမယ်ဆိုပြီးတော့ချုပ်လိုက်တဲ့စာချုပ်အဲ့ဒီလိုတဦးနဲ့တဦးယုံကြည်မယ်တဦးပေါ်တဦးသစ္စာထားမယ်ဆိုတဲ့စိတ်ဓာတ်ကပင်လုံစိတ်ဓာတ်ကခြင်ခံပါပဲအဲ့တော့ကျမတို့တိုင်းရင်းသားတွေအားလုံးဆိုတာဗမာများအပါအဝင်ကိုကိုကိုယုံကြည်မှုရှိနိုင်မဲ့ခြေနေဖြစ်လာအောင်လို့ဒီနိုင်ငံကိုကျမတို့ပြုစုပြောထားအောင်ဒီလိုလုပ်ဖို့အခွင့်အရေးလဲကျမတို့အခုရလာတယ်ရရှိတဲ့အခွင့်အရေးကိုလက်မလွတ်ပါနဲ့ယုံကံရတယ်မှားမှားတယ်ပင်ပင်ပါမယုံကံရတယ်ဒါမင်းဒီလိုယုံကံပိုင်ခွင့်ရတာကိုပဲဂုံယူပြီးတော့ထူးဖြင့်လူငယ်များဟာတအားသမျှကိုယ့်ခေတ်ကိုယ့်အခါမှာကိုယ့်နိုင်ငံအတွက်ကိုဟာဂုံယူနိုင်တဲ့သူမျိုးသစ္စာထားနိုင်တဲ့သူမျိုးဖြစ်ကြပါစေလို့ကျမအနေနဲ့ဆုမွန်ကောင်းတောင်းလိုက်ပါတယ်
။လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့သုံးသပ်တဲ့ကဏ္ဍမှာစစ်မှန်တဲ့ပြည်ထောင်စုစနစ်ကိုဖော်ဆောင်နိုင်မှုအတွက်လွှတ်တော်ပြင်ပမျိုးသားညီလာခံကနေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်လို့အပြည့်အခက်ရည်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုစားကယန်းပြည်သက်ပါတီကဗိုလ်မှူးကြီးစောလွင်ကပြောကြားခဲ့ပါတယ်
။ပြင်တဲ့နေရာမှာအချမ်းနာလောက်အနေကျင်းလောက်ပြင်လို့တော့မဖြစ်ပါဘူး။ပြင်ဖို့လိုရာမှန်သမျှဖြတ်ဖို့လိုရာမှန်သမျှကိုအရင်းမြစ်ထိလိုက်ပြီးတော့စစ်စစ်ဆက်ဆက်ပြင်တာမျိုးပဲဖြစ်ရပါမယ်။ဒါမှလည်းတန်းတူပြီးကိုယ်ပိုင်ပြန်ရမ်းဝင်ရှိတဲ့စစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့ဖက်ဒရယ်ပြည်ထောင်စုကိုကျန်လို့တိဆောင်းနိုင်မှာဖြစ်ပါပြည်နဲ့နေရာမှာလဲပင်လုံစိတ်ဓာတ်ကိုအခြေခံတဲ့လွတ်တော်ပြင်ပညီလာခံကြီးကနေပြင်ရမှာပဲဖြစ်ပါတခါနေရာမရှိပါ
တိုင်းရင်းသားတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာစစ်မှန်တဲ့ပြည်ထောင်စုစနစ်တစ်ခုဖြစ်အောင်အတွေးအခေါ်သစ်တွေနဲ့ဆွေးနွေးအပြေရှာနိုင်ဖို့ဝိုင်းဝန်းစူးစမ်းကြပါလို့လဲ88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဥက္ကကိုကြီးကတိုက်တွန်းပြောကြားခဲ့ပါတယ
်။အနာဂတ်ရည်မှန်းချက်ဟာဖက်ဒရယ်ပြည်ထောင်စုပဲဖြစ်ရကျွန်တော်တို့ယုံကြည်ကြည်ထပ်ကတည်းကပြောထားတဲ့ဖက်ဒရယ်ပြည်ထောင်စုကြီးဖြစ်ပေါ်ဖို့အတွက်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေနောက်တစ်ခါချင်းကပ်ပုံစဉ်းစားပုံအဖြစ်တွေကိုပါကျွန်တော်တို့ပေါ်ထုတ်နိုင်မဲ့ပုံစံမျိုးတွေကိုဝိုင်းပြီးတော့စဉ်းစားပေးကြပါ
။နောက်မှလည်းဒီလိုအခမ်းအနားတွေကျင်းပနိုင်မှုစူးစမ်းသွားမယ်လို့ပွဲပြမြောက်ရေးအတွက်စီစဉ်တဲ့တိုင်းသားလူငယ်များကွန်ရက်ကတာဝန်ရှိသူတွေကပြောကြပါဗျ။ဒီနေ့အခမ်းအနားကိုကရော့ခန်တိုင်းသားနိုင်ငံရင်းကောင်းဆောင်20ဦးတက်ရောက်ခဲ့ပြီးတိုင်းသားအဖွဲ့အစည်းအသီးသီးကတာဝန်ရှိသူတွေနိုင်ငံရင်းပါတီတွေနဲ့ចောင်းသားလူငယ်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါဗျ။